လေးငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲတကယ်တော့တစ်ပင်တစ်ပင်ရဲ့အသီးအရွက်အပွင့်အခိုင်အခက်စသဖြင့်ပေါ့လေလောကအတွက်အသုံးဝင်ဖို့အဖို့တန်တဲ့တစ်ပင်တစ်ပင်ဖြစ်လာဖို့ဆိုရင်ပြိုးပင်ဘဝကိုအကယူအဆိုက်ရဆုံးမှာတခါကရန်ကုန်တက္ကသိုလ်လှိုင်းနေမြေထဲမှာဖြစ်ခဲ့တဲ့မြင်ကွင်းတစ်ခုကိုအရင်စပြောချင်တာပါ1900ရဲ့80နှစ်များရဲ့အစောပိုင်းမှာပါကျောင်းဝင်းထဲမှာကားနှချင်းကောင်းချင်းဆိုင်ပြီးတော့တိုက်မိခိုက်မိကြပါတယ်အဲ့ဒီခါမှာကားပေါ်ကနေအသီးသီးဆင်းလာကြပြီးတော့တယောက်နဲ့တယောက်တောင်းမှန်ကြည်အေးညှိနှိုင်းပြီးတော့ဖြည့်ရှင်းရမယ့်အစားမင်းဘာကောင်လဲငါဘာကောင်လဲတွေဖြစ်ပြီးတော့ဒါဆိုရင်မိုက်တယ်ဆိုရင်ကားပေါ်ပြန်တက်ဆိုပြီးတော့နှစ်စီးလုံးနောက်ပြန်ဆုပ်ပြီးတော့ထပ်ပြီးကောင်းချင်းဆိုင်တိုက်ကြပါတယ်အဲ့ဒီမှာကြည်နေတဲ့ကျောင်းသားတွေကလည်းတဖြည်းဖြည်းနဲ့များလာတာပေါ့အဲ့လိုတိုက်တာနောက်ဆုံးလိုက်ပြန်တိုက်လိုက်ရင်နောက်ဆုံးကားနှစ်စီးလုံးဘလို့မှမောင်းလို့မရတဲ့အခြေအနေရောက်သွားတဲ့အထိပါပဲအဲ့ဒီမှာဝိုင်းကြည့်နေကြတဲ့ကျောင်းသားတွေထဲမှာခံစားချက်မျိုးစုံရှိကြပါတယ်တချို့ကလည်းမြှောက်ပေးကြတယ်တချို့ကအားကြကြတယ်တချို့ကစိတ်မသက်မသာဖြစ်ကြတယ်စိတ်အနှောက်အယှက်ဖြစ်ကြတယ်ဘာလို့လဲတချို့ကခံပြင်းဒေါသဖြစ်ကြပါတယ်အဲဒီမှာသူတို့ကအားမရတဲ့အခါမှာအိမ်ပြန်ပြီးတော့နောက်တစည်းစီထပ်ယူလာပြီးတော့တိုက်အောင်မယ်ဆိုပြီးတော့စိန်ခေါ်ပြီးထွက်သွားကြပါတယ်သူတို့နှစ်ဖက်ဟာဘယ်အတိုင်းဝိုင်းနေရလဲဆိုတာကိုအတိအကျရှင်းပြစရာလုံးဝမထင်တော့ပါဘူးအဲဒီကာလကအာဏာရအတိုင်းဝိုင်းရယ်ပြီးတော့အကြောင်းအကြောင်းနဲ့ငွေကြေးအလွန်အမင်းချမ်းသာနေတဲ့အတိုင်းဝိုင်းရဲ့တိတ်တိုက်တွေ့ကြတာပါပဲဒီကနေပြီးတော့ကျွန်တော်ဆက်ပြီးတော့ဒီရက်ပိုင်းနဲ့တွေ့ခဲ့တာတွေနဲ့ဆက်ပြီးတော့တွေးမိတာပါပွဲတော်ရက်မှာကျွန်တော်နယ်ခီးအနှံ့သွားတဲ့အခါမှာအဲ့ဒီပွဲတော်လာတဲ့လူငယ်တွေရဲ့ဝတ်စားစင်မှုအပြုတ်အမူတွေကိုလည်းကျွန်တော်ကြည့်ပါတယ်တကူလုံးမှာတက်တူးတွေအပြည့်ထိုးပြီးတော့စွတ်ကြဲချိုင်းပြန်တဲ့ချမ်းချမ်းစီစီတဲ့ရှောက်သွားနေတဲ့လူငယ်တွေငွေကြေးတွေဆွဲထားမယ်တချို့ကလည်းမော်တော်ဆိုင်ကယ်တွေကိုအိတ်စောတွေဖြုတ်ပြီးတော့စူညံနေအောင်လို့ပွဲကင်းထဲမှာဖြတ်မောင်းမယ်ပေါ့ရန်ကုန်မြို့မှာဆိုရင်မန္တလေးမြို့မှာမြို့ကြီးတွေမှာလည်းညညကြရင်ပြိုင်ကားတွေ drift ဆွဲတဲ့အတန်တွေနဲ့တရက်ွက်လုံးကိုအနှောက်အယှက်ပေးနေတာသတိထားမိကြမှာပါဒီလိုပဲတာမန်အားဖြင့်အပန်းဖြစ်ခီးထွက်ကြတဲ့အခါမျိုးမှာဖြစ်ဖြစ်ဖျားဖူးတွေမှာပဲဖြစ်ဖြစ်အတန်တွေကြဲကြဲလောင်လောင်နဲ့ပတ်ဝန်းကျင်ကနေပြီးတော့သူတို့ကိုစိတ်ဝင်စားအောင်အမျိုးမျိုးပြုမူနေကြတာတွေကိုတွေ့ဘူးကြပါလိမ့်မယ်ကမ်းခြေတွေမှာအပန်းဖြစ်တဲ့လူတွေကြားထဲမှာလည်းမူးယစ်ပြီးတော့ရန်ကားပြနေတာလူတွေကသူတို့ကိုလှဲ့မကြည့်ကြည့်အောင်အတန်အမျိုးစုံအမူအရာမျိုးစုံနဲ့လုပ်နေကြတဲ့လူငယ်တွေကိုဆိုလိုတာပါတကယ်တော့ဒါတွေကပါလဲဆိုတော့လူတွေရဲ့အာရုံစိုက်မှုကိုခံကျင်ကြတဲ့လူရဲ့စိတ်ပိုင်းဆိုင်ရာအမှုအကျင့်တစ်ခုပါပဲအထူးသဖြင့်ကလေးပေါက်ဆလေးတွေခွေးကလေးကြောင်ကလေးတွေမှာတွေ့ရပါတယ်သူတို့ရဲ့သခင်သူတို့ရဲ့လူကြီးမိဘတွေကတခြားသောကလေးတွေခွေးကြောင်ကလေးတွေကိုကြည့်တဲ့အခါမှာသူတို့ကိုဂရုစိုက်အောင်လို့တစ်ခုခုပြုမိတာမျိုးပါကောင်းပါပြီကျွန်တော်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့လူငယ်တွေမှာမရှိလို့မဖြစ်ဘူးဆိုတာကိုဆွေးနွေးဖြစ်တာပါဒါဟာလူဖြစ်တဲ့အတွက်ကြောင့်ပတ်ဝန်းကျင်ရဲ့အာယုံဆိုင်မှုဂရုပြုမှုကိုလိုချင်တယ်ဆိုတာကိုကျွန်တော်တို့မငြင်းပါဘူးဒါပေမဲ့အဲ့ဒါကိုဘယ်လိုနည်းနဲ့ရယူမလဲဆိုတဲ့ကိစ္စပါပဲတခါတော့ကလေးခွပြစ်တာအင်မတန်ကြွန့်ကျင်တဲ့လူငယ်တယောက်ကပြောပြပါတယ်သူကခါတိုင်းဆိုရင်တစ်ပင်ပေါ်ကအသီးတွေကိုပြစ်ချနေတာတဲ့နောက်ကျတော့လူတွေကသူ့ကိုခေါ်လာပြီးတော့လူတွေရဲ့အိမ်တွေမှန်ပရင်းပေါက်တွေကိုပြစ်ခိုင်းပြီးတော့သူ့ကိုအင်မတန်လက်တဲ့တယ်လို့မြှောက်ပေးလို့သူပြစ်ခဲ့ဘူးပါတဲ့နောက်မှစဉ်းစားကြည့်တာသူကသူအသီးတွေကိုပြစ်နေတာကလူတွေကိုထိခိုက်မှုတက်တာသေးတယ်အခုလိုလူတွေရဲ့အိမ်ကိုပြစ်ခိုင်းတာကတော့များတယ်လို့သူနားလည်လာပါတယ်အဲ့တော့လူငယ်တော်တော်များများကတကယ်ကြတော့အဲ့လိုပေါ်ပင်အလုပ်တွေကိုလုပ်မိနေတယ်ဆိုတာရေရှည်ကိစ္စတော့မဟုတ်ပါဘူးသူတို့မှတခုခုထူးချွန်တာမရှိဘူးလားမရှာနိုင်ဘူးလားအဲ့ဒါကိုကျွန်တော်တို့ကဖော်ထုတ်ပေးပြီးတော့လမ်းကြောင်းမှန်ကိုတင်ပေးဖို့လိုတယ်လို့အများစုကပြောကြပါတယ်ဒါလည်းကျွန်တော်ညင်းစရာမရှိပါဘူးကောင်းတဲ့ရည်ရွယ်ချက်နဲ့သူတို့ရဲ့အစွမ်းတတ္တိတွေကိုမှန်မှန်ကန်ကန်သုံးနိုင်ဖို့လူတွေကဂရုစိုက်ပြီးတော့သူတို့ကိုအာယုံပြုလာကြဖို့ဒါကိုပဲပြောချင်ကြတာပါဒါပေမဲ့ကျွန်တော်လူငယ်တူကကြပြတပုတ်ကိုပြန်ပြောပြရင်းနဲ့သူကသုံးသက်ချက်မှာအခုလိုပါလာပါတယ်အဲ့ဒီကြပြထဲမှာပါတဲ့ငှက်ကလေးကလူတွေရဲ့ဂရုစိုက်မှုပတ်ဝန်းကျင်ရဲ့ဂရုစိုက်မှုရအောင်ကြိုးစားနေတယ်ဆိုတာကိုသူကရှင်းပြသွားတာပါအံ့ဩစရာကောင်းတာကအဲ့ဒီလူငယ်ဟာတခြားလူငယ်တွေလိုဝတ်စားစင်ရင်မှုအပြုတ်အမူစားတဲ့ဖြင့်သူ့ရဲ့ချမ်းသာကြွယ်ဝမှုစတာတွေနဲ့သူကအာရုံဆိုင်အောင်မကြိုးစားပါဘူး။တာမန်လူငယ်တယောက်လိုပဲနေထိုင်ပြီးရိုးရိုးကုတ်ကုတ်နဲ့နေရင်းနဲ့စာတွေများများဖတ်ရင်စဉ်းစားနေတဲ့လူငယ်ပါ။သူ့ကိုကြည့်ရင်ဘာနဲ့တူလဲဆိုတော့သူဟာပွဲကြည့်စဉ်ရဲ့အကောင်းဆုံးအပေါ်နေရာကနေမိုးကြည့်ပြီးတော့တကွင်းလုံးကိုအကဲခတ်သုံးသပ်နေတယ်လို့ကျွန်တော်ခံစားရပါတယ်။တော်တော်များများကတော့သူ့အသက်အရွယ်လိုက်ကွင်းထဲမှာပဲပြန်ခတ်ပြီးတော့လူတွေရဲ့အာရုံဆိုင်မှုရအောင်ကြိုးစားနေကြတယ်။အဲ့ဒီလိုမြင်ပါတယ်။လူအဖွဲ့အစည်းထဲမှာဘာတွေတူတာလေဘာတွေမတူကြဘူးလဲဆိုတာကိုကုနာလူငယ်ကစဉ်းစားပါတယ်လူအဖွဲ့စည်းတိုင်းကကိုချင်းတရားကောင်းမှုကိုလေးစားကြတယ်အသက်မွေးမှုကဖြူစင်မှုကိုတံမိုးထားကြတယ်ဒါဖြစ်ရင်အများဆုံးကြုံရတဲ့ပြဿနာတွေကဘလို့ဖြေရှင်းကြလဲ ဘလို့စိတ်နှလုံးသွင်းညလဲအဲ့ဒါတွေကိုခုနလူငယ်ကတွေးပါတယ်ကျွန်တော်တို့ကလည်းပြန်မျှဝေပါတယ်ဥပမာ तू နေခဲ့တဲ့ကျောင်းမှာတရားမျှတမှုမရှိဘူးလို့ तू ကထပြီးတော့ပြောဘူးပါတယ်ဆရာတွေကပြစ်ဒဏ်ပေးတာရယ်ဆုလက်ပေးတာရယ်မမျှတဘူးဒါဆိုရင်ဆရာတွေကပြောတယ်မင်းဖြစ်ချင်တာပါလဲဆိုတော့ဥပမာဆိုရင်ကျောင်းသားတွေကိုတကယ်မနိုင်တဲ့ဝင်တွေထမ်းခိုင်းထားတာမျိုးပြီးတော့စီကံဖောက်တယ်ဆိုတာဘာလဲဆိုတော့တိတိကျကျပြောပြရမယ်ထူးချွန်တယ်ဆိုတာဘယ်ဟာလဲဆိုတာတိတိကျကျရှင်းနိုင်ရမယ်အဲ့ဒါမှစုပေးဒဏ်ပေးစနစ်ကိုပြည်ပြင်းကျင့်သုံးသင့်တယ်လို့ तू ကပေဒံတစ်ချောင်းတောင်းပါတယ်ထူးချွန်မှုကျူးလွန်မှုကိုတိုင်းတာမဲ့ပေဒံကိုတောင်းတာပါသူ့ကိုအားလုံးကလက်ခံပါတယ်ကျောင်းသားတွေရောကျောင်းရဲ့အုပ်ချုပ်ရေးအဖွဲ့ရောသဘောတူလိုက်ပါတယ်သူဟာအားလုံးရဲ့ဂရုစိုက်မိခြင်းကိုကောင်းစွာရရှိသွားပါတော့တယ်